ကိုရိုနာဗိုင်းရပ်စ်ကပ်ရောင်းကလေးငယ်တွေပညာသင်ကြားရေးမှာတမိုင်းတလျှောက်မကြုံစဘူးကြီးမားတဲ့ရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါရယ
် We face a generational catastrophe that would waste untold human potential
နိုင်ငံအစိုးရအနေနဲ့ပညာရေးပိုင်းကိုဦးစားပေးလို့ဆောင်ခြင်းရှိရင်နောက်မျိုးဆက်တွေအတွက်စိုးရိမ်ပူပန်စရာအခြေအနေတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့သူကပြောတာပါ။ကာယောဂါကြောင့်စီးပွားရေးအရာရိုက်ခတ်မှုတွေကြောင့်လာမယ့်နှစ်မှာကလေးငယ်24သန်းလောက်ကျောင်းကထွက်ရတာဒါမှမဟုတ်ကျောင်းပညာရေးနဲ့လက်လန်းမမိနိုင်တာတွေနဲ့ကြုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။အခုအချိန်အစိုးရရဲ့ဆုံးဖြတ်ချက်တွေကြောင့်တန်ပေါင်းများစွာသောကလေးငယ်တွေအပေါ်မှာရည်ရှိရိုက်ခတ်မှုတွေရှိလာနိုင်ပြီးနောက်လာမယ့်ဆယ်စုနှစ်တွေအတွင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးတွေမှာထိခိုက်မှုတွေရှိလာနိုင်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကသတိပေးပြောကြားခဲ့ပါတယ်။အစိုးရရဲ့အနေနဲ့ COVID-19 ပြန်လည်ကုစားရေးရန်မုံငွေတွေကိုအသုံးပြုတာမှပညာရေးကဏ္ဍကိုဦးစားပေးဖို့နဲ့မိန်းကလေးငယ်တွေမတန်ဆွမ်းသူတွေလူနေစုဝင်တွေနဲ့ဒုက္ခသည်တွေအပါအဝင်ပညာရေးနဲ့အလံဝေးသွားနိုင်တဲ့ကလေးငယ်တွေကိုအဓိကထားကူညီပေးသွားဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့ပါတယ်ရှင်။